အနောက်အုပ်စုတွေကကျောတော့နောက်ခံပေးထားတဲ့စီးရီးယားတိုက်ခိုက်အင်အားစုတွေကအခုသတင်းပါအတွင်းဆစ်ဇလန်နိုင်ငံမှာကျင်းပမဲ့ညဉ့်ညံရေးဆွေးနွေးပွဲမှာအီရန်ပါဝင်ဖို့နောက်ဆုံးအချိန်ကြာမှာကုလသမဂ္ဂကဖိတ်ကြားလိုက်တာပြန်လည်ရုပ်သိမ်းပေးခြင်းမရှိရင်ဆွေးနွေးပွဲကနေနှုတ်ထွက်မယ်လို့ပြောပါတယ်။အီရန်ကိုဖိတ်ခေါ်ထားတာကုလသမဂ္ဂအနေနဲ့ပြန်လည်ရုပ်သိမ်းပေးခြင်းမရှိရင်ဆွေးနွေးပွဲမှာပါမှာမဟုတ်ဘူးလို့စီးရီးယားအမျိုးသားညွန့်ပေါင်းအဖွဲ့ကပြောလိုက်တာဖြစ်ပါတယ်။လုတ်ပန်ခွင့်အာဏာအပြည့်အဝရှိတဲ့စီးရီးယားအတွင်းကူးပြောင်းရေးအစိုးရကိုအီရန်ကလူသိရှင်ကြားထောက်ခံခြင်းမရှိရင်ဗိုလ်ထုနေမှာစတင်မှုရှိတဲ့ဂျနီဗာညဉ့်ညံရေးဆွေးနွေးပွဲကိုအီရန်တက်မဲ့အဆိုပြုချက်ကိုမထောက်ခံဘူးလို့အမေရိကန်ပြည်ထောင်စုနဲ့ပြင်သစ်နဲ့ဆော်ဒီအာရေဗျတို့ကလည်းပြောပါတယ်။တောင်းဆိုချက်တွေအတိုင်းသဘောတူမယ်လို့အီရန်ဘက်ကကတိခံဝန်ကြီးရရှိခဲ့တဲ့အတွက်သူ့အနေနဲ့အီရန်ကိုဖိတ်ကြားခဲ့ခြင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကပြောပါတယ်။